တည်တုံနာနေကွန်ဆစ်စင်ရေဒုတိယအလိုင်းထိုးစစ်ဆင်နေတဲ့ MMDA ကိုကန့်တက်နဲ့ဘူးပေါင်းတက်တွေဟာလာရှိုးမျိုးပတ်ပတ်လည်တဲ့လာရှိုးမျိုးဘော်ကစစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်လာတာဟာဒီနေ့ဆို3ရက်ရှိလာပြီဖြစ်ပါတယ်။အရင်ရက်ကလာရှိုးမျိုးနယ်တွင်ကတီဘောနမ်မတူတိတ်နီမိုင်းရော်တန်ရအဝင်ထွက်လမ်းကစစ်ကောင်စီတပ်စခန်းတွေမှာတိုက်ပွဲတွေပြင်းထန်ခဲ့လို့လာရှိုးမျိုးအရှိဘကခလာ68နဲ့ခမရ59ဘက်မှာလည်းတိုက်ပွဲတွေပြင်းထန်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။ဒီကနေ့မှာတော့လက်နက်ကြီးပစ်ခတ်တာတွေဆက်လက်ရှိနေပေမဲ့အရင်ထက်စွာရင်ပစ်ခတ်တာတွေယုံနယ်လာကြောင်းနဲ့ဒေသခံပြည်သူတွေဟာဘေးလွတ်ရာကိုတိမ်းရှောင်တာတွေဆက်ရှိနေကြောင်းလာရှိုးမြို့ကတူက VOE ကိုပြောပါတယ်
။ဒီနေ့လက်နက်ကြီးကမနက်ပိုင်းတော့က10လုံးတော့ပဲပြင်ကြတယ်။ပြီးတော့ခုအတန်တော့မကြားဘူး။ဟုတ်တယ်တော်တော်ငြိမ်နေလို့ပြောရမှာ။ဒီနေ့ short bike တော့ကြားလာပြီ။ဒီရင်လာတဲ့အတန်တော့ကြားဘူး။ဒီနေ့အနေရတရတော့ဘာရကုန်တော့တိုက်တယ်ပေါ့။ဒါတိုက်တယ်ပေါ့။တိုက်တော့ဒီနေ့ရနေပိုင်းနဲ့ပြစ်လိုက်တော့တော်တော်မြင်သွားတာယူပေါ်နေတော့ကြည့်ကြည့်ရတာကြားရတော့တော်အိမ်ကြီးကြီးတွေပေါ့ခွန်တီကြတော့ရှိကြားရှိသွားတယ်ကြားရှိသွားတော့ရှိ
အစိုးမျိုးကပြည်သူတွေဟာမနေ့ကြာသပတေးနေ့ကလေးကဒီဘောမန်လေးလမ်းကနေတဆင့်ဘေးလွရာကိုတိမ်းရှောင်နေကြတာပါလာရှိုးနဲ့ဒီဘောမျိုးနဲ့အဆက်ကစစ်အင်မှာကားတွေထောင်ချီပိတ်မိနေကြောင်းလဲလာရှိုးမျိုးကပြောပါတယ်စစ်အင်တရာဟာပြီးခဲ့တဲ့နှစ်အောက်တိုဘာလကစတင်ခဲ့တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးမှာကျိုးပြတ်ခဲ့တာကြောင့်ကားတွေကိုဖောင်တဲ့တင်ကူးဖြတ်နေရတာဖြစ်ပါတယ်။လာရှိုးမြို့အတွင်းမှာတော့ပြီးခဲ့တဲ့နှစ်ရက်တာအတွင်းလက်နက်ကြီးကြီးကြတာကြောင့်အနည်းဆုံးလူ11ယောက်သေဆုံးခဲ့ပါတယ်။ဒီလက်နက်ကြီးကိုတော့စစ်ကောင်စီကအကြမ်းဖက်တောင်းချမ်းသူတွေပြစ်တဲ့ short tight ဒုံးဖြစ်ကြောင်းဆွဆွဲထားပြီးတော့ DNLA ကတော့စစ်ကောင်စီကပြစ်တဲ့လက်နက်ကြီးဖြစ်ကြောင်းပြန်လည်ဆွဆွဲတာတွေရှိနေပါတယ်။ဒီလိုအခြေအနေမှာလာရှိုးမြို့ဘော်ကပြည်သူတွေနေရာစွန့်ခွာတိမ်းရှောင်နေသလိုတချို့မတိမ်းရှောင်ပဲမြို့ထဲမှာပဲဆက်လက်နေထိုင်သူတွေလည်းရှိနေပါတယ်။
ဘာဘောလားသူတို့ကနမ်းမှာဝါလီသူများပြောနမ်းလည်းအရင်ပြက်နေအဲချိုင်းရန်ညာတော့လမ်းမှာဒုက္ခရမှာလဲဆိုပြီးမူးရင်းပြီးလမ်းအကွင်းသွားရဆိုကြောချင်အောင်ဆိုတဲ့လေတော့မနက်ကတချို့ကားနဲ့ထွက်လာတော့တွေ့ရလေအေးလမ်းချူထောင်ကြတယ်ဆိုင်ကျင်နဲ့ကားနဲ့သူများရဲ့ကြီးကောင်ကတွေ့ရစိတ်ဆင်းမှာတော့စိတ်အားငယ်တာပေါ့
လာရှိုးမျိုးကအိမ်ရှင်မတူပြောပြတာပါလာရှိုးကတိန်းဆောင်တဲ့ကားတွေဟာတီဘောမျိုးအဝင်နန်းလန်လန်းခွဲကနေရှမ်းပြည်နယ်တောင်ပိုင်းဘက်ကနေတဆင့်မန္တလေးတောင်ကြီးနဲ့တခြားမြို့တွေကိုတိမ်းရှောင်ကြတာဖြစ်ပါတယ်။ကြာသပတေးနေ့ညပိုင်းကတော့တီဘောမြို့အဝင်တရားမှာတိုက်ပွဲဖြစ်ပွားတာရှိပြီးတော့မြို့တွင်းကိုလက်နက်ကြီးကြီးကြတာကြောင့်လူတူးထိခိုက်ခဲ့ကြောင်းလည်းတီဘောမြို့ကန်တူကပြောပါတယ်
။မနေ့က6ခွဲ9နာရီလောက်ဝင်းကျင်လောက်ပဲလက်နက်ကြီးတွေရောလက်နက်ငယ်တွေရောအကုန်ပဲနှစ်ဖက်တစ်ဖက်တန်လို့ပဲယူဆလို့ရတယ်ပေါ့နော်။အဲ့ဒါနဲ့ပဒိန်တောင်ရက်ွက်နေနေကိုထဲကိုကြသွားတယ်လို့ပြောတယ်အိမ်ကြီးလောင်သွားတယ်လို့ပြောတယ်ကျမတို့ကမထက်ရဲဘူးနော်အဲ့ဒါကောင်လေးတယောက်ကတော့လက်ထိသွားတာအဲ့ဒီဒီပဒိန်တောင်ရက်ွက်အကုန်လုံးရှေ့ပြီးပါဆိုအဲ့လိုပြောနေပယ်တောင်ရှေ့ရမှမသိဘူးအဲ့လိုဖြစ်တယ
်ထိခိုက်နေရတဲ့သူကိုတော့တီဘောနဲ့နန်းလန်ကပရိုက်တာဖွဲ့တွေကတောင်ကြီးစေယုံကိုပို့ဆောင်ထားပါတယ်လောလောဆယ်မှာတော့တီဘောမျိုးပေါ်နဲ့အနီးနားကျေးရွာကဘုန်းကြီးကျောင်းတွေမှာစစ်ဆောင်1300ကျော်လောက်ခိုးလုံနေပြီးတော့ဒေသခံလူရှင်တွေကဝိုင်းဝန်းကူညီနေကြပါတယ်။ရှမ်းမြောက်ဒေသတီဘောကြောင်မဲနောက်ချိုမိုးမိတ်နဲ့မန္တလေးတိုင်းကမိုးကုတ်မြို့တွေမှာဒီလ25ရက်နေ့ကစတင်ပြီးတော့တိုက်ပွဲတွေပြင်းထန်ခဲ့တာပါ။ဒီကနေ့ရှမ်းမြောက်ဒေသရဲ့တိုက်ပွဲအခြေအနေကိုတော့တန်အမ်းမျိုးသားလွတ်မြောက်ရေးတပ်မတော် TNL ရဲ့ပြည်ကြားရေးတာဝန်ခံလွေးရည်ဦးကအခုလိုပြောပြပါဗျာ။
ဒီကနေ့ကမနေ့မှကြာတရတဲ့ရဆိုရင်တော့ဒီနေ့ဆိုရင်ဒီ6/6နှစ်ပြုံးမှာတိုက်ပွဲတွေပြင်းထန်နေတယ်။အဲပြီးရင်တော့ဒီမိုးမိတ်ဘက်မှာဆိုရင်တော့ဒီညောင်လေးချေရဘက်မှာတော့တိုက်ပွဲတွေပြင်းထန်။ကြာတရဒေတာတော့တိုက်ပွဲတရင်တက်လာတာမတွေ့ရသေးဘူး
။မနေ့ညနေပိုင်းကတော့တီဘောမျိုးဒုက္ခဝတီတရားဘက်မှာလည်းတိုက်ပွဲဖြစ်ခဲ့ကြောင်းလည်းပြောပါတယ်။လက်ရှိလာရှုမျိုးပတ်ပတ်လည်မှာဖြစ်ပွားနေတဲ့တိုက်ပွဲသတင်းနဲ့ပတ်သက်လို့တော့ MMDA ကိုကန့်တက်ကသတင်းထုတ်ပြန်တာမရှိသလိုပြန်ကြားရေးတာဝန်ခံကလည်းဆက်သွယ်လို့မရပါဘူးဒေသခံတွေကတော့လာရှိုးမြို့တောင်ဘက်ကနံပေါင်ရှိတပ်စခန်းနဲ့ရဲစခန်းကို MMDA ကသိမ်းယူထားပြီးတော့တိုက်ပွဲဆက်လက်ပြင်းထန်နေကြောင်းနဲ့နံပေါင်ကုန်းပေါင်အနီးနားကကြေးရွာ900လောက်ဟာလဲဘေးလွတ်ရာကိုတိမ်းရှောင်နေကြကြောင်းပြောပါတယ်ဒီလ25ရက်နေ့ကစတင်လိုက်တဲ့တစ်တုံချာနှစ်ခွန်ဒုတိယပိုင်းစစ်စင်ရေးအတွင်း DNLA ကကြောင်မဲမြို့နောင်ချူမြို့မိုးကုတ်မြို့အနောက်ပိုင်းကျက်ပြင်းနဲ့မိုးမိတ်ကရွှေသားရစခန်းတွေကိုသိမ်းယူထိန်းချုပ်ထားနိုင်ပေမဲ့ကျောင်းမဲမှာခမ51 5နှစ်နဲ့နောင်ချိုကအမှတ် 66 ဒုံးတက်တွေမှာတိုက်ပွဲတွေဆက်ပြစ်နေတယ်လို့ DNLA ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်လာတော့မတွေ့ရသေးပါဘူး ပြီးခဲ့တဲ့ရက်တွေအတွင်းကတော့လာရှိုးမြို့အတွင်းကအကြမ်းဖက်အဖွဲ့တွေပြစ်ခတ်တဲ့ရှော့တိုက်ဒုံးကျတာကြောင့်ပြည်သူတွေထိခိုက်ဒေဆုံးတာတွေရှိကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။